Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Radio View American တန်ကနေ2020ဒီဇင်ဘာလ12ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ2440နဲ့51လိုင်းကီလိုမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။ COVID-19 ကာယောဂါထံခံရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အသက်တခံပြောင်းလဲမှုရစတင်ကြဖို့ကုလသမဂ္ဂအသင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြံနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားရဲ့အစိတ်ပိုင်းတစ်ခုဖြစ်နေဒီကာယောဂါရဲ့ရက်ခတ်မှုနဲ့ရေရှည်အကျိုးဆက်တွေအကြောင်းဒီဇင်ဘာ17ရက်အွန်လိုင်းဖိုရမ်ဆွေးနွေးပွဲမှာအသင်းမှုချုပ်ကအခုလိုပြောကြားလိုက်တာပါ
။ So the economic impact of the pandemic is enormous and growing.No vaccine can undo the damage that has already been done.
ကဘာတလို့ရှင်းရင်းနဲ့ပေါ့စောစောဝါဝါတူလာပြီ။အငြင်းသေးချင်းချောက်မှုရဲ့ကျုံနေရတယ်လို့အခုလိုခံစားနေရမှုရဲ့ရိုက်ခတ်မှုကြောင့်ရေရှည်အတွက်အာရုံချိနေမှုတွေမငြိမ်းချမ်းမှုတွေမတရားမှုတွေဖြစ်လာစေကြောင်းကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ခံနေရခြင်းမှာဒါတွေကိုမြင်လာရတာဖြစ်ပြီးဒီလိုဖြစ်နေတဲ့ကမ္ဘာကြီးအတွက်အသက်သဖန်ကျောင်းလဲမှုတွေပြန်ပြီးစကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကာယောဂါကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရိုက်ခတ်မှုတွေဟာတိတ်ကိုချီးမားတယ်လို့ဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုကျော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်။ဒီနှစ်အတွက်ငင်းချိုင်းနိုဘယ်ဆုရကမ္ဘာစံနှုန်းရိက္ခာအစီအစဉ် WFP ကအမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကလည်းလာမယ့်2021မှာခက်ခဲခဲခဲရုန်းကန်ရဖို့ရှိတဲ့အတွက်ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်ပြီဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ဆေးကုမ္ပဏီ Pfizer နဲ့ဂျာမနီက BioNTech တို့ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အခြေအနေအတွက်အသုံးပြုခွင့်တောက်ကြနေမှာအတည်ပြုပေးဖို့သမ္မတအင်ဂျီဝန်ထမ်းအကြီးအကဲ Mark Meadows အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဆိုင်ရာဌာန FDA ကိုဖိအားပေးနေပါတယ်။ဒီကာကွယ်ဆေးကိုပြင်ပအကြံပေးတွေပါဝင်တဲ့ FDA အဖွဲ့ကကျေးဇူးပေးနေမှာအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးခဲ့တာဖြစ်ပြီးနောက်တစ်ဆင့်အနေနဲ့ဒီဆေးကိုလူမှုကိုထိုးပေးနိုင်ရင်အတွက် FDA ကချထားပေးရမှာဖြစ်ပါတယ် FDA အကြီးအကဲ Stephen Han ကိုတောက်ကြနေမှာ Mark Meadows တယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်ကြောင်းအကြီးအကဲအရာရှိသူရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်ပြောကြားတဲ့အကြောင်းအရာအသေးစိတ်ကိုထုတ်မပြောပေမဲ့စီကံသတ်မှတ်ချက်ချမှတ်သူတွေကို Han ကတင်ပြဖို့ရှိကြောင်းလည်းပြောပါတယ် American သမ္မတ Donald Trump ဟာဒီကာဝယ်ဆေးအတွက်အတည်ပြုချက်အမြန်ချထားပေးရေးကိုဖိအားပေးနေတာလည်းဖြစ်ပါတယ်။ COVID-19 ကာဝယ်ဆေးကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်နက်တည်းမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂလာမာကယ်က Brussels State Bee အစည်းအဝေးပြီးတောက်ကြနေမှာပြောပါတယ်။ကာကွယ်ဆေးကိုဖြန့်ဝေပေးဖို့ရမှာနှိမ့်နှိုင်းဆောင်ရွက်မှုကတိတ်ကိုအရေးကြီးတယ်ဆိုတာကိုပြောခဲ့တယ်လို့ပဲဒီလိုလုံးမှအဖွဲ့ဝင်နိုင်ငံတိုင်းကိုကာကွယ်ဆေးကတပြိုင်နက်တည်းရောက်ရှိမှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောကြားသွားတာပါအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံအတွက်တစ်ချိန်တည်းရောက်ဖို့မသေးကြပေမဲ့နှိမ့်နှိုင်းဆောင်ရွက်နေကြအတိုင်းလှုပ်ဆောင်မှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးတပြိုင်ညီရရှိစေမှာဖြစ်ကြောင်းလည်းပြောပါတယ် COVID-19 ကာယောဂါကြောင့်ယူရင်းနေတဲ့စီးပွားရေးပြန်ပြီးနလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေကျေးဇူးပေးနေက EU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ်။ COVID-19 ကာဝယ်ဆေးကိစ္စအပြင်တူရကီ၊လေဗျားနဲ့နာဂါနိုကာရာဘက်ဒေသအရေးအပါအဝင်အကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်အခြေခံဆွေးနွေးခဲ့ကြတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဟာညာလုံးပေါက်ဖြစ်သွားခဲ့တာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာကာဝယ်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုရဖို့ဟာတိတ်ကိုအရေးပါကြောင်းလဲဝန်ကြီးချုပ်မာကောကအစည်းအဝေးမှာပြောကြားခဲ့ပါတယ်။နာမည်ကြီးတိုင်းမဂ္ဂဇင်းကြီးက2020အတွက်အလွန်မိုးနိုင်ဆုံးထူးခြားတဲ့ပုဂ္ဂိုလ်ဖြစ်အမေရိကန်နိုင်ငံရဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ကိုပူးတွဲရွေးချယ်လိုက်ပါတယ်။အဆင်မပြေဖြစ်နေတဲ့ကမ္ဘာကြီးကိုကုစားနိုင်ဖို့ကြီးမားတဲ့ကွဲပြားမှုတွေထက်စာနာမှုအင်အားတွေပေးပြီးအမေရိကန်သမိုင်းကိုပြောင်းလဲပေးနိုင်တဲ့သူတွေဖြစ်နေဂုံပြူတဲ့အနေနဲ့သူတို့နှုတ်ကိုအခုလိုချိမြင်လာဖြစ်ကြောင်းတိုင်းမဂ္ဂဇင်းအက်ဒီတာချုပ်အက်ဒဝတ်တယ်ဆန်တောကပြောပါတယ်အမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပတဲ့နှစ်တိုင်းအရွေးကောက်ခံသမ္မတကိုအဲ့ဒီနှစ်အတွက်ပုဂ္ဂိုလ်ထူးဖြစ်ရွေးချယ်ခဲ့တာဟာ32ဆမျက်သမ္မတ Franklin Roosevelt လက်ထက်ကစခဲ့တာဖြစ်ပြီးဒ ဒီနှစ်မှာတော့ဒုသမရဂိုပါပူတွဲပြီးပထမဆုံးအကြိမ်ဖြစ်ချိန်နာဖြစ်ကြောင်းလဲဖယ်ဆန်တော်ကပြောပါတယ်တိုင်းမဂ္ဂဇင်းရဲ့ Person of the Year ဆင်းရဲတဲ့မှာသမရဒေါ်နယ်ထရန့်ထိတ်တန့်ကူးဆက်ယောဂပညာရှင်ဒေါက်တာအန်ထိုနီဖောက်ချီနဲ့မတူကွဲပြားမှုတွေအတွက်တရားမျှတမှုရှိဖို့လှုံ့ဆော်မှုတွေလည်းပါဝင်ပါတယ်သမရထရန့်ဟာ2016သမရရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကလည်းအဲ့ဒီနှစ်အတွက်ပုဂ္ဂိုလ်ထုဖြစ်နဲ့အရွေးချယ်ခံခဲ့ရတာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 1.1 MHz ဒိုင်းနိုမီတာ40 kHz 9.1 MHz ဒိုင်းနိုမီတာ51 kHz 5.85 MHz နဲ့ဒိုင်းနိုမီတာ190 kHz 5.95 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
်။စင်တော်ဝင်းမေပါ။စနေမနေ့ပိုင်း VOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါလေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကကိုဗစ်ထိန်းချုပ်ရေးအားအနည်းဆုံးဖြစ်နေတဲ့ရန်ကုန်မှာမထိန်းချုပ်နိုင်သေးတာကစီးပွားရေးအတွက်ပါအရေးပါတယ်လို့သတိပေးလိုက်ပါတယ်။ကိုဗစ် -19 နောက်ဆုံးအခြေအနေကိုမနေ့တောက်ကြနေ့ကပြည်သူကိုအစီရင်ခံရမှာတောင်ဆန်းစုကြည်ကအခုလိုကိုဗစ်မထိန်းနိုင်သေးတဲ့ရန်ကုန်ရဲ့အရေးပါမှုကိုအလေးပေးပြောခဲ့တာပါ
။ကိုဗစ်ထိန်းချုပ်လို့ရမှာအားနည်းနေတဲ့နေရာတော့အများဆုံးကတော့ရန်ကုန်ပေါ့နော်။အဲ့တော့အထူးသတိထားစီချင်ပါလေ။အခုအချိန်မှဆိုရင်ရာသီဥတုကလည်းအေးလာပြီ။ရန်ကုန်ကနေပြီးတော့မထိန်းချုပ်နိုင်တာကတော့ဒါကျမတို့နိုင်ငံတနိုင်ငံလုံးကြဆင်ခေါ်မှုတစ်ခုပါပဲ။ဘာဖြစ်လို့လဲဆိုတော့ရန်ကုန်ကကျမတို့ရဲ့စီးပွားရေးမြို့တော်ဆိုလို့ရှိရင်လည်းမမှားပါဘူး။ဒါတော့စီးပွားရေးမြို့တော်ကြီးကိုပြန်ပြီးတော့နယ်လန်ထူအောင်လုပ်ဖို့ဆိုတာဟာစီးပွားရေးလေးပြန်နေထူထောင်ရေးအတွက်အင်တာမအရေးကြီးပါတယ်ဆိုတာလည်းသတိပေးချင်ပါတယ
်။ဒါပြန်ကောင်းဆန်းစုကြည်ကကာကွယ်ဆေးဘယ်တော့ရမလဲလို့စိတ်ဝင်စားတဲ့ပြည်သူတွေအတွက်နိုင်ငံတကာကနေအကူအညီရမှာကမလုံလောက်တာမို့နိုင်ငံတော်ကလုံလောက်အောင်ဝယ်ပေးမှာဖြစ်ပြီးဆေးကိုဘယ်လိုထိုးမယ်ဆိုတာပါစီစဉ်ထားပြီလို့ပြောပါတယ်။ကောင်းဆန်းစုကြည်ကပဲစီးပွားရေးကြံလေပတ်ရေးကအလုံးအရေးကြီးနေတာမို့ကာကွယ်ဆေးထိုးရမှာစီးပွားရေးပြန်လည်ထူတဲ့နေရာတွေကိုဦးစားပေးကောင်းပေးရလိမ့်မယ်။စီးပွားပြန်လည်နိုင်မဲ့ကိုဗစ်ထိန်းနိုင်တဲ့နေရာတွေမှာပိုစောစောထိုးရမျိုးဖြစ်နိုင်တယ်မျှတစေရမယ်ဆိုပေမဲ့ဘသူတွေဘယ်အချိန်မှရမယ်ဆိုတာကိုတော့နောက်ဆုံးမှဆုံးဖြတ်ရမယ်လို့ဆိုပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာမနေ့ကပိုးတွေ့သူတဲ့1386ဦးနဲ့သေဆုံးသူ19ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ35,800ကျော်နဲ့သိဆုံးသူပေါင်း2,220ရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။မြန်မာနဲ့အိန္ဒိယကြားမူရစေဝါမောင်ကိုကူးမှုတွေကိုထိန်းချုပ်နိုင်ရင်းနဲ့ထောက်လိုင်းသတင်းတွေပြန်လည်ဖလှယ်ကြဖို့အတွက်သဘောတူလိုက်ကြပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြား၅ဆင့်မြောက်မူရစေဝါထိန်းချုပ်ရေးပူးပေါင်းဆောင်ရွက်မှုကြတာရင်းနဲ့စီဝေးပြီးမှအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်ပြီးဒီမူရစေဝါဖန်ဆင်းမှုတွေကိုနောက်ဆက်တွဲစစ်ဆေးနိုင်ရေးထောက်လိုင်းသတင်းတွေအချိန်ကြိုက်ပို့သွားမယ်လို့မနေ့ကပြောလိုက်ပါတယ်။ဒီထုတ်ပြန်ချက်ရာဘိန်းဖြူနဲ့ ETS ကရာဘစိတ်ကြွစေအဖက်တမီမျိုးအိန္ဒိယနိုင်ငံထဲခိုးဝင်လာတာကိုအိန္ဒိယဘက်ကလေးထားပြောခဲ့တယ်လို့ဆိုပါတယ်။အိန္ဒိယကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တဲ့မူရစေထင်းချုပ်ရေးဂျီရိုညွှန်ကြားမှုချုပ် Rakesh Asthana ကမြန်မာနဲ့နေဆက်ချင်းကပ်နေတဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဒီမူရစေသုံးဆမှုတွေမြန်မာလာနေတာကအိန္ဒိယအတွက်အဓိကစိုးရိမ်မှုကြီးဖြစ်တယ်လို့ဆိုပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့မူရစေဝါတာစီနေနေရဲတပ်ဖွဲ့မှုရဲဘုံမှုချုပ်ဝင်းနိုင်ကလည်းဒီရာဘစိတ်ချစွေထုတ်လုပ်တာတိုးလာတဲ့ချင်းချောက်မှုတွေကဒေတာရင်းစိုးရိမ်မှုကြီးဖြစ်လာတယ်လို့ပြောခဲ့ပြီးဒီမူရစေနဲ့ထုတ်ဖို့ဓာတ်ရုပ်ကုန်ကြံခိုးသွင်းတဲ့သတင်းတွေကိုအစင်တိုင်းမှာမျှဝေချဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံကမ်းလွန်ရေနံသဘာဝဓာတ်ငွေစင်တစ်ခုတည်ဆောက်ဖို့ကိုရီးယားသမောတည်ဆောက်ရေးနဲ့ကမ်းလွန်အင်ဂျင်နီယာလုပ်ငန်းကုမ္ပဏီအနေနဲ့ဒေါ်လာပန်း450တန်ဖိုးရှိတဲ့သဘောတူချက်တစ်ခုရလိုက်ပါပြီ။ဒီတန်ကိုရီးယားကုမ္ပဏီအနေနဲ့ Posco International ကုမ္ပဏီကြီးကနေဒီတည်ဆောက်ရေးသဘောတူညီမှုရရှိလိုက်တာဖြစ်ပြီး2024ခုနှစ်မှာအပြီးဆက်လုပ်ပေးရမယ်လို့တောင်ကိုရီးယား John Hap သတင်းဌာနကထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီတောင်ကိုရီးယားသမောတည်ဆောက်ရေးကုမ္ပဏီကပဲအခုရေနံသဘာဝဓာတ်ငွေစင်ကိုဘင်္ဂလားပင်လယ်ော်တဲကရွှေ gas သဘာဝဓာတ်ငွေအကွက်မှာတည်ဆောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒီရွှေ gas သဘာဝဓာတ်ငွေစီမံကိန်းကြီးမှာသဘာဝဓာတ်ငွေအကွက်တွေများစွာပါဝင်ပြီးတခိုင်ပြည်နယ်ကမ်းလွန်က A1 နဲ့ A3 အကွက်ထဲကရွှေပြူနဲ့မြကမ်းလွန်သဘာဝဓာတ်ငွေအကွက်တွေပါဝင်ပါတယ်။ Posco International ကုမ္ပဏီဦးဆောင်ပြီးကုမ္ပဏီ6ခုပါတဲ့ဒီစီမံကိန်းရဲ့အဆင့်30%တဲက ပထမအဆင့်ဖြစ်တဲ့ရွှေကက်စ်သဘာဝတန်ွေထုတ်လွှင့်မှုကို2013ခုနှစ်လယ်မှာစတင်ခဲ့ပြီးကျန်တဲ့ဆင့်ကိုဆက်လုပ်နေရမှာဒုတိယဆင့်အနေနဲ့2022ခုနှစ်ဒုတိယလီလာပတ်မှာစထုတ်နိုင်ဖို့မျှော်မှန်းထားပါတယ်ခင်ဗျာတရုတ်နိုင်ငံသားရေးဝန်ကြီးကကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကြံတီဆောက်ဖို့နိုင်ငံသားကြီးဟာဆွေးနွေးပွဲကြီးတစ်ခုမှာတောင်းဆိုလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးဝန်ကြီးအနေနဲ့ပီချင်းမှာလုပ်တဲ့နိုင်ငံတကာအခြေအနေနဲ့တရုတ်နိုင်ငံသားဆက်ဆံရေးဆွေးနွေးပွဲအတွင်းမိကုံးပြောရမှာ2020ခုနှစ်ဟာတရုတ်နိုင်ငံရဲ့တန်တမာရေးအရေးပါမှုကိုကိုဗစ်ကာလအခက်အခဲကြားအင်တာနက်အွန်လိုင်းကတဆင့်ပြသနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်ဒါအပြင်ဝန်ကြီးဝန်ကပဲအိန္ဒိယနိုင်ငံတွေအနေနဲ့လည်းတက်ကြွတဲ့ပူးပေါင်းဆောင်ရွက်မှုဆက်ထိန်းထားနိုင်ခဲ့ပြီးပိုလန်မှာတည်စီမံကိန်းဝင်နိုင်ငံတွေနဲ့ကုန်သွယ်မှုပမာဏဒေါ်လာ800ဘီလီယံကျော်တိုးမြှင့်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဆက်ဆံရေးအတွက်လည်းအခုလိုပြောလိုက်ပါတယ
်雙方應當履行求同存異穩妥
နှစ်ဖက်နိုင်ငံတွေအနေနဲ့မတူညီမှုတွေကိုမှန်မှန်ကန်ကန်ကိုင်တွယ်ပြီးဘုံသဘောတူညီတာကိုရှာဖွေနိုင်ဖို့လည်းကြိုးပမ်းသွားဖို့လိုမယ်ဒုတိယအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်စဖို့လိုမယ်နှစ်ဖက်အကျိုးတွေပူးပေါင်းဆောင်ရွက်မှုဟာနှစ်ဖက်ဆောင်ရွက်အတွက်ဥစားမောင်းနေအားတွေပါလို့ပြောသွားတာပါဝန်ကြီးဝန်ကြီးကဆက်ပြီးအွန်လိုင်းတန်တမာရေးကတဆင့် COVID-19 တိုက်ချက်ရေးအတွက်သမရရှိချင်းပင်နဲ့အတူကမ္ဘာကောင်းဆောင်တွေပူးပေါင်းပြီးဒီခက်ခဲတဲ့ကမ္ဘာကံယောဂကာလစိန်ခေါ်မှုတွေကိုဖြတ်သန်းနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်ခင်ဗျစနေမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျ
မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့တရင်သားဒေသတချို့မှာကျန်းမာရေးဝန်ထမ်းနဲ့ဆေးဘက်ဆိုင်ရာပြည်စီလိုအပ်ချက်တွေကြောင့်အခက်အခဲကြုံနေရတဲ့အကြောင်းတင်ပြချင်ပါတယ်ကျွန်မအကနုံပါတရင်သားဒေသတချို့မှာမကြသေးခင်သတင်းပတ်ကားစားလို့ကပ်ရောဂါကူးစက်မှုတိုးလာနေရကကျန်းမာရေးဝန်ထမ်းနဲ့ရောဂါစစ်ဆေးရာမှလိုအပ်တဲ့ပြည်စီကိရိယာလိုအပ်ချက်တွေလည်းတိုးလာနေတယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျန်းပြည်နယ်အခြေပိုင်းမှာဆိုရင်ပြီးခဲ့တဲ့ဩဂတ်စ်လမတိုင်ခင်အထိကိုဗစ်အသီးပြုလနာ၄ရောက်တာရှိခဲ့ပေမဲ့ပြီးခဲ့တဲ့လကစလို့ကိုဆက်သူတိုးလာရမှအခုဆိုရင်200ကျော်အထိရှိနေပြီလို့ကျန်းပြည်နယ်အခြေပိုင်းဒီတုကျန်းမာရေးဦးစီးဌာနအထူးရောဂါနှိမ်နည်းရေးဌာနခွဲလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစာဝနကိုကပြောပါရယ်ရောဂါကူးစက်မှုတွေတိုးလာနေတာနဲ့အမျှရောဂါရှိမရှိစမ်းသပ်စစ်ဆေးဖို့ပြည့်စည်ကြိယာလိုအပ်ချက်တွေလည်းပိုများလာနေတယ်လို့ပြောပါရယ်
အဲ့ကျွန်တော်ပါတော့မြေငယ်တွေစုံဖို့အတွက်တော့အခုလောက်လုံလုံလောက်တော့ရှိတယ်။ဒါပေမဲ့ကျွန်တော်ကဘာဖြတ်လို့လဲဆိုတော့ test kit တော့များများလို့တင်တယ်။ဒါလို့လဲဆိုတော့ test kit များစစ်နိုင်တာနဲ့အများဟာလူနာရီကိုမြင်းမြင်းစပယ်ပြီးတော့ကုသမှုပေးပြီးတော့ဒီမြင်းမြင်းကုသမှုကိုရှော့ချနိုင်မှာပေါ့
။နိုဝင်ဘာလနှောင်းပိုင်းကစလို့အတီးပြူလူနာတိုးလာနေတဲ့ရှမ်းပြည်နယ်အခြေပိုင်းတိုက်ချီလဲမြို့နယ်မှာတော့အခုဆိုရင်အတီးပြူလူနာ100နီးပါးရှိနေပြီလို့လဲတိုင်းချီလိုက်မြို့နယ်ဆေးရုံအုပ်ကြီးဒေါက်တာခင်ကျော်ကပြောပါရယ်။နောက်ထပ်ကူးစက်မှုတွေတိုးလာမယ်ဆိုရင်တော့လိုအပ်ချက်တွေပိုများလာနိုင်တယ်လို့လည်းပြောပါရယ်
။လောလောဆယ်ထိကျွန်တော်တို့လက်ရှိရှိနေတော့လူတန်းအားလုံးပေါ့နော်။ဟိုအပြင်းထန်လူတန်းမပါဘူး။မပါတဲ့အခါကျတော့ကျွန်တော်တို့ဟိုဝန်ထမ်းတွေလည်းဟိုကြည်အားရှုရတာနည်းနည်းတော့သက်သာတာပေါ့လေ။နောက်ပြီးအရေးအတွက်များလို့နေရာခွဲရလို့ဒါကျွန်တော်တို့ကဟိုဒီလက်ရှိဆေးရုံမှာ run နေတဲ့ဝန်ထမ်းအင်အားကိုခွဲပေးရတာပေါ့လေ။ခွဲပေးရတော့လတ်လို့ရောနိုင်တယ်သို့တော့ဒီထက်ပိုများလာမယ်ဒါအောင်လည်းဒီထက်ပိုပြီးတော့ပြင်းထန်တဲ့လူကပါလာမယ်ဆိုရင်ပေါ့အဲ့ဒါဆိုရင်တော့အခက်အခဲရှိကောင်းရှိနိုင်တယ်ကျန်တဲ့သာဝေးပြည်စီကတော့လောစတီလုံးတော့ပါတယ
်လမ်းနောက်ကင်ပြိပခါတွေကြောင့်တန်းဆောင်နေရတဲ့ဒုက္ခတွေပဲအများပြားရှိရာချင်းပြည်နယ်ဗလဝါမြို့နယ်မှာလည်းပြီးခဲ့တဲ့လမှာပဲပထမဆုံးကိုဗစ်အသီးပြူလူနာတွေ့ရှိခဲ့ပြီးနောက်ရောဂါကူးစက်မှုတွေတိုးလာနေပါတယ်ဖို့ပြိုးတိုးတက်မှုနှိမ့်ကြပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုတွေအားနည်းတာကြောင့်ကပ်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်တယ်လို့လည်းပလဝါမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟန်ကပြောပါတယ်
။လက်ရှိကတော့မြို့နယ်ဆရာဝန်ကြီးနဲ့လက်ထောက်ဆရာဝန်တယောက်နဲ့နှစ်ယောက်ပဲရှိတယ်ပေါ့ကျွန်တော်တို့မြို့နယ်ဆိုတော့တမီးပါလဲဆရာဝန်လက်ထောက်ဆရာဝန်ကိုမပေါ်တော့တောင်းခံဆရာဝန်တယောက်တော့စီးရုံတိုင်းတာနဲ့ကျွန်တော်တို့ဒီဘက်ကတိတ်ဆောင်နေနဲ့ပြည်နေတဲ့ခါကျတော့ဆရာဝန်အင်အားတော့လူပြည့်တယ်မလို့ဒက်စကစ်လေလောလောဆယ်ဒီဒီနယ်ကျမ်းမာနေပြီးတော့ပို့ထားတာ350ရှိရပေါ့နော်လောလောဆယ်ဒီမှာတော့ကတော့ဘူလုံလောက်နိုင်တဲ့အနေအထားရှိရနောက်လာပြီဆိုတော့အစ်စ်ပြန်တောင်းအောင်လို့
ลาไปด้วยโยคะกุศลตัวทางก็อยากจะลาที่ที่อยู่ท่าเรมอนพิเนมาเลยเซบาสัญญาเปียสิกริยาลูอัจฉริยะชินิเรลูตาวันชิดูเรกาเปียวบาร์เลยอธิษฐานก็โยคะแต่เพียงเล่นในใจเลยเช้าวันเดียวจะมาเยี่ยมเปียสิกริยาลูอันนี้เรลูมอนพิเนปิดตัวจะมาเยี่ยมอุสิธานาตัวเดียพิเนอุสิมูตาวดาวมองกาเปียวบาร์เลย
ที่มาเราการเวียดเสียเราเตะว่าบ่อันไหนที่ไปจะคุณเล่าไปเลยจะไปจะน้าเราว่าเลี้ยงจูดาวน้าเลยคุณดูแอนเลยดาวเองบ่อเราทักผู้จะมาอีกตัวมือก็อุ้ยเราอันนี้ตัวเราดีวันนี้ท่าน้าเราทักแอนเองเราดูแอนมัวเราไม่ใช่ว่าเขาแต่ไม่เป็นคนเดียวดูน้าเต็มไม่ปุ่มไม่บ่อเราท่าเราออกมาลูกเสียดาวเองไม่เท่าแป้งเราตัวมาเราเชียนจูบีนี่ได้บ่อเราอะไรนี่เราตัวมาเราเนี่ยดูแอนจะรอชิดมาบ่อ
เนี่ยมาในกาวลาบไปด้วยมาเป็นเต๋อสองตัวน่ะทางจอเน่กุศลตัวแต่งจอถือชีลายากาเอ็นยี่มาทบอเมอบาเวนตัวลาเท่าช่างมือเลยก็กันแต่ทาราเลยก็ต้องมีสัญญาลาบาร์เดตาเป็นแม่เล็กกันแต่มือเลยจะมาเป็นยอกากุศลมือเลยชินเสพชิดาเจ้ายอกาแทงเฉยสีกันเลยก็ไล่หน้าจ้าบัวอนาบานเลยติดไปทับีเจ้ากวาดตัวเลยก็เยี่ยยูสัญญาตาเลยชินเนบาร์เลยเช่นจะมาอากาศนบ่าววิวเอตัดเรียนไปปูรับพี่บาร์เลย
กูไปยอกกับกูเสนอเลยที่จุลนาจะชอบเอาเองยามานั่งงานเนื้อเนื้อเชื่อเตะตาชิเล่มาอยากชินเนจ่าเลยท่านนั่งงานตาตียาจอที่กันเลยเตียาเวนี่เป็นจ่าเลยจังเปียบยาบ้าเม่จะมากันมาเอ๋มาบ้ายามานั่งงานนี่เตียาโมเวนเนื้อเชื่อจอบีเนื้อเป็นจ่าเลยท่านนั่งงานตาจะชอบมากูไปยอกกับกูเสนอเลยตัวชิเล่ราจ่าเตียาเวนี่เป็นบุนั่งงานตาเวนชิดูเลยซีจังเกบีเดน่า ไทยในงานด่านนี้เป็นในจ้าพี่ป่าเลยที่นี่มาเลยกูไปยอกกับกูเสนอดูที่จุลนาจะชอบเอาเองยามานั่งงานมาเตียวเองก็เตียวมาเองมาดีไทยนี่ดูไทยในงานด่าเตียวจ้าเนี่ยเป็นเงี้ยจ้าเลยเจ้าไทยในงานยาวยามานั่งงานด่านเนี่ยกูยิ่งสั่งเสียเนี่ยเสียใจยังไงก็มีตัวเองมูอุสิตุมองอาเจ้าป่าเลยอารมณ์เสียเนี่ยเลี้ยเสียเนี่ยเลี้ยมาปกติงานยาเสียงคนเนี่ยแต่ที่เดียวเนี่ยเตียวกูจะต้องเป็นจะต้องเป็นไอ้ที่ปกติที่เดียวเนี่ยอารมณ์มาเตียวคนเนี
ကိုဗစ်ရောဂါကိုကူးစက်နေသူအဖြစ်အတည်ပြုထားတဲ့လူ46ယောက်ထဲမှာရှိနေပြီလို့လဲထိုင်းနိုင်ငံဂျမားရီတာဝန်ရှိသူတွေကတရင်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတာချီလေးမျိုးကနေတရားမဝင်နေဆက်ချက်ကြောင့်ပြန်လာသူတွေမှာရောဂါပိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံက46 ကိုဗစ်ကာယောဂါကြောင့်တိုက်စုံသူ60နဲ့96တူလေးတောင်တရာကျော်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့တိုက်စုံသူ2200တူနဲ့ကူးစက်သူ3000လေးတောင်ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်အထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မ
လောက်ရတဲ့ပတ်သက်လို့ပြည်ပအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားသူတွေကြားအမြင်မျိုးမျိုးကွဲပြားနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရိုဟင်ဂျာ1600ကျော်ကိုဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားဒုက္ခသည်စခန်းနဲ့ဝေးလံခေါင်တည်တဲ့ဘာဆန်ဂျာကျွန်းစီဒီဇင်ဘာ4ရက်နေ့ကပထမအထုပ်ဖြစ်ပို့လိုက်ပြီးနောက်အဲ့ဒီကျွန်းမှာနေထိုင်ရေးအဆင်မပြေဖြစ်ရတယ်လို့ဒုက္ခသည်တွေကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့အစားအသောက်နေထိုင်ရေးအတွက်ရောအလုပ်ကံအတွက်ပါဖန်တီးပေးသွားမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနရိုဟင်ဂျာ Lifeline အစီအစဉ်ကဆက်သွယ်မေးမြန်းရမှာ American အခြေစိုက် ARU ရိုဟင်ဂျာသမ္မတရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကသူသဘောထားကိုပြောပါတယ
် Our Rohingya refugee call Zimbabwe Charo Mainizar had a damn main issue
ဒီလိုပြောရတဲ့အကြီးကအကြောင်းရင်းကံတစ်ချက်ရှိမယ်လို့ကျွန်တော်ထင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့တိုင်းပြည်အကျိုးစီးပွားပေါ်အခြေခံပြီးဒေသတွင်းမှာမဟာဗျူဟာကျတဲ့မူဝါဒပေါ်အခြေခံလှုပ်ဆောင်နေတာဖြစ်တယ်လို့မြင်ပါတယ်။နေဆက်မှာလူဦးရေထူထပ်နေတာကော့ဆက်ဘဇားဒေသခံတွေနဲ့ကြားမှာပြည်ပကတွေဖြစ်လာနိုင်တာဒုက္ခသည်စခန်းထဲမှာလည်းအချင်းချင်းကြားတိုက်ခိုက်မှုတွေရှိလာတာစတဲ့အကြောင်းရင်းတွေပေါ်အခြေခံပါလိမ့်မယ်။နောက်တစ်ချက်ကတော့ဒီရိုဟင်ဂျာတွေရဲ့မူလဒေသဟာရခိုင်ပြည်နယ်ဖြစ်တဲ့အတွက်သူတို့မူလဒေသနဲ့နီးတဲ့နေရာမှာပဲထားသင့်ပါတယ်။လူရင်းကြလေးဟာသူတို့မူရင်းဒေသရခိုင်ပြည်ကိုပြန်ကျင်နေကြတာပါဘင်္ဂလားဒေ့ရှ်အစိုးရကအခုလိုကျွန်းတစ်ခုမှနေရာချတာပြီးတဲ့ဆိုသည့်တိုင်ဒီနေ့မှလူရင်းကြလေးကိုဖြစ်နိုင်သမျှနီးလန်းနေနဲ့သူတို့ရဲ့ဇာတိမြေရခိုင်ဒေသကိုပြန်ပို့ပေးသင့်ပါတယ်လို့သူကပြောသွားတာပါ Uden se suya lete budi rong mesana nemi bidu luto gudale hong chite. Lesi American Texas vinema nitaindu. Ruinja yi lushare ushwe mongale. Tu the bora wu piovare.
Basan soro ishimaje I tinan point digit. At lumber point. Bangladesh hokumoto hode.
Pasanja Joha, the Shinit and Buddha, Lun Lunjong Sechaya, Esura, Bangladesh, Azuyaga, Sisita Vidava, Ruina Dogadi, a toilet, a tokamun and Nia Chipalime, Kulamagaro, a Jungo, Hidogadi, Pyongshi Megisa, Bangladesh Pega, theme of Big Wulu Subare, a Jun John Genarule Matidolo, a Wulu Ruina Dogadi, Pyongshi Kayade Kisama, Genaru Pangwin, Padakitim Shibau, Dinyama, Bangladesh, Azuyago, Taku Yetaya Kanjanaga, ပါစံချကျွန်းမှာလူညုံစိတ်ချစွာနေနိုင်မှုအတွက်ကျောင်းရွှေ့ရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်စေချင်ပါတယ်အဲ့ဒါဆိုရင်ရိုဟင်ဂျာတွေကိုယ်တိုင်လူလူလားလားကျောင်းရွှေ့ကြမှာပါလို့သူကပြောပါတယ်တခါနဲ့တနနိုင်ငံမှာရှိတဲ့ရိုဟင်ဂျာရေးလှုပ်ရှားသူမြန်မာမွတ်စလင်အစည်းအရုံး
ဒီလိုရိုဟင်ဂျာတွေပြောင်းရွှေ့ခံရတဲ့အစီအစဉ်ကိုကျွန်တော်သဘောမတူနိုင်တဲ့အချက်တွေရှိပါတယ်။ပါစံချကျွန်းဟာဝေးလံပြီးသွားရေးလာရေးခက်ခဲပါတယ်။တကားဖွင့်ပေးထားတဲ့အကျဉ်းတောင်တစ်ခုလိုပါပဲ။ရိုဟင်ဂျာဒုက္ခသည်တသိန်းလောက်အဲ့ဒီကျွန်းကိုပြောင်းရွှေ့လိုက်ုံနဲ့လေသာမှာပြဿနာတွေပြေလည်သွားမယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့်ရိုဟင်ဂျာတွေသူတို့မူလနေရမြန်မာနိုင်ငံကိ
ပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်တွေပါစင်ညာကျုံးကိုပြောင်းရွှေ့နေတဲ့ကိစ္စရပ်တန့်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတည်းဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့သလိုတီးကြားလွတ်လပ်တဲ့အကဲပြတ်ချက်တွေမပါဘဲဒီလိုပြောင်းရွှေ့တဲ့ကိစ္စအပေါ်စိုးရိမ်မိကြောင်းနဲ့ဒီအစီအစဉ်ကိုပြန်လည်ဆန်းစစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုငူရင်းအပေါ်အပြည့်ကျွန်တော်အောင်မြတ်သူကကောင်းလို့တင်ပြပေးသွားပါမယ်။ Report details controversial purchases of Myanmar military မြန်မာစစ်တပ်ရဲ့အငင်းပွားဝယ်ရာစစ်လက်နက်ဝယ်ယူမှုအသေးစိတ်အချက်လက်များဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Online သတင်းစာမှာဆောင်းပါးရှင် Sebastian Strange ကိုရေးသားရတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။မြန်မာစစ်တပ်ဟာဥရောပလိုစစ်လက်နက်ပစ္စည်းတွေကိုဆက်လက်ပြီးတော့ဝယ်ယူစုဆောင်မှုကြိုးစားတဲ့နေရာမှာဥရောပသမ္မတရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုချိုးဖောက်ဖွယ်ရာရှိနေတယ်ဆိုပြီးတော့ဆောင်းပါးကိုအစကြီးရေးသားတာပါတယ်။ဂိုင်းဖွဲ့ရာဇဝမှုတွေနဲ့အချင်းပြတ်ချဆမှုတွေကိုပေါ်ထုတ်အစီရင်ခံနေတဲ့ OCCRP ကသူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ရမှာမြန်မာတမတော်ကဥရောပကုမ္ပဏီတွေထုတ်တဲ့စစ်လက်နက်ပစ္စည်းတွေကိုမကြသေးမီကဝယ်ယူဖို့ကြိုးစားခဲ့တယ်လို့ဂျော်ဒန်လီတက်က Airbus လေယာဉ်တွေကိုလည်းဝယ်ယူဖို့ကြိုးစားနေခဲ့တယ်လို့ဆိုပါတယ်။2016ခုနှစ်ရိုဟင်ဂျာမွတ်စလင်တွေကိုစတင်တိုက်ခိုက်ဆိုင်ကလည်းဒီလိုဝယ်ယူဖို့ကြိုးစားတာတွေရှိခဲ့တယ်လို့ Justice for Myanmar အဖွဲ့ကရရှိခဲ့တဲ့မြန်မာစစ်တပ်အသုံးစရိတွေမှာပေါ်ပြတာကိုလည်းဆောင်းပါးမှာကိုးကားရပါတယ်။အဲဒီလိုရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကပဲဥရောပသမဂ္ဂကမြန်မာနိုင်ငံကိုရေရှည်စီးပွားရေးပိတ်ဆို့မှုတွေချမှတ်ဖို့ဖြစ်လာစေခဲ့တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ပိတ်ဆို့အရေးယူမှုတွေထဲမှာအရက်ပတ်စစ်ပတ်ထုတ်ကုန်နှမျိုးစလုံးကိုရောင်းဝယ်မှုတွေကိုကန့်သက်ထားပြီးတော့မြည်သည့်ပို့ကုန်ပစ္စည်းကိုမဆိုတင်းတင်းကြပ်ကြပ်ကန့်သက်ထားပြီးဆက်သွယ်မှုတွေကိုလည်းလေးလာစောင့်ကြည့်သွားရမယ်လို့ဖော်ပြပါရှိပါတယ်။ဆက်လက်ပြီးတော့ OCCPR ရဲ့အစီရင်ခံစာထဲမှာဖော်ပြထားတာကတော့2018ခုနှစ်မှာဗီဇာကုမ္ပဏီတွေကလည်းမြန်မာနိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေတင်ပို့ခဲ့ပြီးတော့2015ခုနှစ်မှာလည်းစပိန်လုပ်ငန်းအုပ်စုတွေကတင်ပို့ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုရောင်းဝယ်မှုတွေဟာဥရောပသမဂ္ဂကသတ်မှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေကိုချိုးဖောက်မဖောက်မရှင်းလင်းပေမဲ့ပေါက်ကြားလာတဲ့ဝင်ငွေထွက်ငွေအချက်အလက်တွေအရမြန်မာဘက်ကဒီလိုဝယ်ယူဖို့ကြိုးစားဖွယ်ရှိနေတယ်လို့ဆိုပါတယ်။ဒီလိုလက်နက်အရောင်းဝယ်တွေကရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်နေတဲ့ပြည်တွင်းစစ်မီးကိုပုံမတော်လောင်စေပြီးလူနည်းစုတိုင်းရင်းသားတွေအတွက်ပို့ပြီးတော့အန္တရာယ်ကြီးမားစေတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။အာနာကိုလက်လွတ်လိုက်ရတာဆယ်စုနှစ်တခုနီးပါးရှိနေပေမဲ့ဒီလိုဝယ်ယူမှုတွေကြောင့်မြန်မာစစ်တပ်ကဆက်ပြီးတော့နိုင်ငံရေးနဲ့စီးပွားရေးမှာအခရာဖြစ်နေသေးပဲဆိုတာကိုပြသနေလို့ဆိုပါရယ်။မကြသေးမီကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့စုံစမ်းဖော်ထုတ်ချက်တွေအရလည်းမြန်မာစစ်တပ်ဟာလက်ခွဲလုပ်ငန်းပေါင်း120ရှိတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation စတဲ့လုပ်ငန်းပေါင်းစုကြီးတွေကိုပိုင်ဆိုင်ထားတယ်လို့ဆောင်းပါးမှာဖော်ပြပါရှိပါရယ်။ ချင်းဥရိယာစစ်တပ်ကမြန်မာနိုင်ငံရဲ့အခွင့်အထူးကံဖြစ်ဆက်လက်တည်ရှိနေတာမို့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာဒုတိယအကြိမ်အပြတ်သက်အနိုင်ရရှိပေမဲ့လည်းစစ်တပ်ကိုထိန်းချုပ်နိုင်တဲ့အရသာအဆိုအဖြစ်ကိုမရောက်ရှိနိုင်သေးပါဘူးလို့ဆောင်းပါးမှာထည့်သွင်းရေးသားထားပါတယ်ခင်ဗျာ။ပြည်ဆောင်တော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။ဒီဇင်ဘာလ10ရက်နေ့ဟာပြည်ပဆိုင်ရာလူခွင့်ရည်နေ့ဖြစ်ပါတယ်။နေ့စဉ်နေ့တိုင်းဒီလိုလူခွင့်ရည်နေ့မျိုးကိုရောက်ပြီးဆိုရင်လူခွင့်ရည်နဲ့ပတ်သက်တဲ့ထိမ့်မဲ့အခမ်းအနားတွေဆွေးနွေးပွဲစကားဝိုင်းတွေကျင်းပကြလေရှိသလိုလူခွင့်ရီပုံမတူးတဲ့ကောင်းမလာအောင်ဘာတွေလှုပ်ဆောင်တဲ့စွာတွေကိုအလေးနဲ့ထားထောက်ပြပြောဆိုလို့ရှိကြပါတယ်။နိုင်ငံပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျမတို့မြန်မာနိုင်ငံမှာရောတည်သူဆိုရလက်ထက်မှာအရင်စနစ်ဟောင်းနဲ့မတူတဲ့တိုးတက်ပြောင်းလဲမှုဘာတွေရှိနေပါလဲ။အမျိုးသမီးတွေအထက်အခွင့်အရေးတွေရောတိုးတက်ပြောင်းလဲလာပါပြီလား။မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရီအခြေအနေအမျိုးသမီးအခွင့်အရေးခြေနေနဲ့ပတ်သက်လို့မြန်မာအမျိုးသမီးသမဂ္ဂဥက္ကဋ္ဌမတ်တတီမျိုးကိုဆက်သွယ်မေးမြန်းပြီးဒီပြည်ထောင်စုအမျိုးသမီးဌာနမှတင်ဆက်ချပါရစေ
။အခုဆိုကျွန်တော်နိုင်ငံမှာဒီအရက်သားအစိုးရဒီပုဂ္ဂိုလ်စိုးရအုပ်ချုပ်လာတာဆိုဆက်နှစ်ဆိုတဲ့အတိုင်းသာရှိလာပြီပေါ့နော်။ဆိုတော့ဒီစနစ်တိုင်းတာမှာဆိုကျွန်တော်တို့လူခွင့်ရေးကိစ္စရပ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အထူးသဖြင့်ဒီထဲမှာကျွန်မဖော်ပြချင်တာကဒီကျွန်တော်တို့ရဲ့အခုလူခွင့်ရေးထဲမှာအရေးကြီးတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့အကြီးမားဆုံးကန့်သတ်မှုတွေဆက်ပြီးတော့မှခံရတယ်လို့ပြောချင်တာပေါ့လေအထူးသဖြင့်အစိုးရကိုအစိုးရရဲ့လွတ်ဆောင်ချက်တွေကို check and balance ဖြစ်ဖို့ထောက်ပြပြောဆိုတာတွေဝေဖန်သုံးသပ်တဲ့ဟာတွေဆိုရင်အစိုးရအနေနဲ့ကလုံးဝဒီခံတာမျိုးပေါ့နော်ဒါကြီးအမျိုးမရှိဘဲနဲ့ဖမ်းဆီးတာချုပ်နှောင်တာထောင်ချတာတရားစွဲတာဒါမျိုးတွေကိုတောက်လျှောက်လှုပ်ဆောင်ခဲ့တာရှိတယ်ဒီလိုလှုပ်ဆောင်တဲ့နေရာမှာတက်ကြွလှုပ်ရှားတဲ့သူတွေကိုရောနိုင်ငံရေးသမားတွေကိုရောပြီးတဲ့ခါကျသတင်းမီဒီယာတွေမှာဟိုလှုပ်ဆောင်နေတဲ့သတင်းတောက်တွေအက်ဒီတာချုပ်တွေကိုပါစပေါ့နော်ဒီလိုမျိုးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုကျမတို့တွေ့ရတာပေါ့ကြဲကြဲဆိုလို့ရှိရင်ဒါကျမတို့အထူးသဖြင့် MLD ပေါ့နော်ဥဆောင်တဲ့ရက်သားဆွေရလက်ထက်မှာပြောမဆိုရင်လွတ်လပ်မှုနဲ့လုံခြုံမှုကိုထိပါစေတဲ့ဥပဒေတွေကသာသူကဖြတ်သိမ်းမယ်တရားဥပဒေစိုးမိုးရေးတွေလုပ်မယ်ဆိုပြီးတော့မှဒါအစိုးရတက်လာတဲ့ချိန်တုန်းကပြောခဲ့တာတွေရှိတာပေါ့နော်ဒါပေမဲ့လက်တွေ့မှာကျတော့အဲ့ဒါတွေနဲ့တခြားစီဖြစ်တယ်ဆိုတဲ့အခါကျဒီသူတို့ရဲ့ပြောဆိုမှုတွေကိုအကောင့်ထဲမှာပေါ်လိုက်နိုင်တဲ့နေသားတစ်ခုကိုပြောမဆိုရင်တော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကအဒီမှဆုံးဆုံးရှုံးမှုတစ်ခုအနေနဲ့ကျွန်မထောက်ပြချင်ပါတယ်
โอเคဒီကတော့ဒီပြည်သူရေကောက်ကျင်မြောက်တဲ့အစိုးရတက်လာတဲ့အခါမှာဒီလိုခြေနေပြီးပိုးပြီးတော့တိုးတက်ကောင်းမွန်လာမှာပဲဆိုပြီးတော့အများကမျှော်လင့်ခဲ့ကြပြီးတော့မှထင်သလောက်မဖြစ်တဲ့အခြေအနေတွေရှိနေတဲ့သဘောလို့နားလည်ပါတယ်။ဒါပေမဲ့တစ်ဖက်မှာကြတော့ရောဒီအစိုးရလက်ထက်မှာအရင်နဲ့မတူတဲ့တိုးတက်ပြောင်းလဲမှုဘာတွေရှိတယ်လို့ရောပြောနိုင်မလဲရှင့
်။သူတစ်ဖြစ်ကတော့လူခွင့်ရေးခြေနေတိုးတက်မှုကိုပြောမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိကြတော့ဝေဖန်တာတွေသုံးတက်တာတွေလုံနေကြတာတွေရှိတယ်ပြီးတော့ခါကြလို့ရှိရင်တော့တချို့လိုအပ်နေတဲ့ပြည်သူလူထုတွေကိုလိုက်လံကူညီနေနိုင်တဲ့အနေအထားတချို့ရှိတယ်အကန့်အသတ်နဲ့ပေါ့နော်အရင် sensitive ဖြစ်တဲ့ conflict ဖြစ်တဲ့နေရာမျိုးတွေကကြတော့ဒါတော့တာစီပိတ်ပစ်ခံရတဲ့ပုံစံတွေရှိမယ်ဒါပေမဲ့တကယ်တကယ်တချို့မျိုးတွေမှာတချို့နယ်တွေမှာတော့ဟိုအစိုးရကဓာတ်ရိုက်မထိခိုက်ဘူးအစိုးရရဲ့ new policy ကိုဓာတ်ရိုက်သွားပြီးတော့မှမကင်လှုပ်ဘူးဆိုလို့ရှိရင်တော့တစုံတရာဟိုလှုပ်ရှားလို့ရတယ်အလုံးလုံးလို့ရတယ်ဒီလူလူတွေကကွယ်စောက်ရှောက်တာတွေသူတို့ရဲ့ဒီလိုအပ်ချက်တွေဖြစ်စီပေးတာဒီလိုမျိုးဟာတွေကိုတော့အတိုင်းအတာတစ်ခုထိတော့လုံလို့ရတဲ့အနေအထားတွေတော့တွေ့ရတယ်။ခေါမဲလုံးဝကြီးလုံလုံလလတ်ဆိုတဲ့အနေအထားမျိုးတစ်ခုတော့မရှိနေဘူးပေါ့နော်
။ဟုတ်ကဲ့တစ်ဆက်သေးပဲဒီအမျိုးသမီးတွေနဲ့ပတ်သက်လို့ရောအကြမ်းတန်းတူခွင့်ပဲပြောပြော။နောက်အမျိုးသမီးတွေနိုင်ငံရေးမှာဥစားမှုအခမ်းကဏ္ဍမှာပုံမပါဝင်လာနိုင်ဖို့ဒီအခွင့်အလမ်းအခြေအနေတိုးတက်မှုတွေအမျိုးသမီးအခွင့်အရေးအာမခံချက်တွေပို့ပြီးတော့ရှိလာတာမျိုးရောတွေ့ရပါလားရှင့်။
ဟုတ်နှစ်ပိုင်းတော့ရှိတယ်ရှင်ဒီယောသမီးခွင့်ရေးကိစ္စရပြောမယ်ဆိုတခုကကြတော့ဥပဒေရေးရာအကာအကွယ်တွေပေးနိုင်တဲ့အနေအထားတွေပေါ်ပေါက်လာအောင်လှုပ်ဆောင်ဖို့ရယ်ဒီဥပဒေတွေပေါ်ပေါက်လာပြီဆိုလို့ရှိရင်တကယ်ပဲဒီဥပဒေတွေကဒီယောသမီးတို့အကာအကွယ်ပေးတယ်ဆိုတော့တရားဥပဒေစိုးမိုးမှုအဆင့်ဖြစ်လာဖို့ရယ်နောက်တစ်ခုကြတော့လူတွေရဲ့ဟိုပါဒီအတွေးအခေါ်အမြင်တွေကိုကြောင်းလဲနိုင်တယ်ဆိုတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီအပိုင်းတစ်ခုနဲ့ကျမတို့ကပြန်ပြီးတော့မှဟိုတုံ့တက်ရမယ့်အနေအထားဖြစ်မယ်ဆိုတော့တစ်ချက်ကကြတော့ဒီလူတွေရဲ့အမြင်အတွေးခေါ်ပိုင်းတွေကျမပြန်ပြီးသုံးသပ်ကြည့်လိုက်တဲ့ခါကျတော့ကျမတို့မှာကဟိုကျမတို့မျှော်မှန်းတဲ့အဆင့်ကိုမရောက်နိုင်ဘူးပေါ့နော်တချို့ကကျတော့လုပ်ငန်းသဘောအရဟိုဖိအားတွေကြောင့်မို့လို့အမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုတွေကိုအတိမတ်ပြုလို့နဲ့ဆက်သွင်းလာတာရှိပေမဲ့တကယ်တကယ်လက်တွေ့မှာကျတော့သူတို့ရဲ့စိတ်ရောကိုယ်ရောလက်ခံလိုက်တယ်ဆိုတဲ့အနေအထားမဟုတ်ဘူးပေါ့နော်တကယ်အရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမျိုးတွေမှာဆိုရင်အမျိုးသမီးတွေမရနိုင်တဲ့အနေအထားတော့ရှိနေသေးပဲပေါ့လေနော်ဆိုတော့ဒီရေးကြည့်တဲ့ရေးရကော်မတီလိုကိစ္စရမျိုးတွေမှာအဲ့ဒီကော်မတီဟိုတွတ်တော်မှာတော့ကော်မတီတွေအများကြီးရှိပါတယ်။အဲ့ဒီကော်မတီမှာဆိုလို့ရှိရင်လည်းတချို့နေရာတွေမှာတော့အမျိုးသမီးတွေကတော့တော်တော်လေးကိုဒီအဆင်ပြေတဲ့ကြောင်တွေရမယ်ဥပဒေလိုမျိုးမျိုးတွေရမယ်ဒါမှမဟုတ်အနေချင်းပဲအဲ့လိုရတယ်ဆိုရင်တော့မှတခြားသော issue တွေပိုင်းမှာပုံမှုပြီးတော့အယုံစိုက်ပြီးလှုပ်သွားပြီးတော့အမျိုးသမီးရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအဲ့ဒီကိစ္စရတွေကိုတော့အယုံစိုက်တာအခုထိနေရတာပေါ့နော်ဒီအစိုးရငန်းနဲ့ကတမှာပြောမယ်ဆိုလို့ရှိရင်လည်းအဘလကမဲ့အမျိုးသမီး issue ကိုဒါကြီးကအရေးကြီးတဲ့ issue ဒါရုပ်ဦးစားပေးလောက်ရမယ်ဆိုတော့အမြင်တွေအတွေးခေါ်တွေကဒီအဆင့်ဆင့်အစိုးရမှတောင်းရင်ယူနေတဲ့သူတွေကိုယ်တိုင်မှာတော့လည်းမရှိဘူးတစ်ဖက်ကလည်းကျမတို့ကလှုပ်ရှားတဲ့ဒီတက်ဆွလှုပ်ရှားတဲ့ဟို movement မှာပဲပြောပြောဒီနိုင်ငံရေးပါတီတွေအဝိုင်းမှာပဲပြောပြောအမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာလက်ခံနိုင်မှုကအတိုင်းအတာတစ်ခုထိပဲရှိတယ်အဲ့ဒါကကြတော့လည်းမဖြစ်မနေထက်သွင်းပေးရမယ်ဆိုတော့အဆင်ကြောင့်မလို့ထက်သွင်းလာတယ်ဆိုတာကအများစုလို့ကျွန်မအနေနဲ့သုံးသပ်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဒီအတွေးခေါ်ပိုင်း attitudes ပေါ့နော် mindset ပေါ့အတွေးခေါ်ဒီအယူဆတွေဒီအယူဆွဲနေတဲ့အမြင်တွေကျွန်မတို့ကအခုထိကြောင်းလဲနိုင်မှုဟာတော်လေးအားနည်းနေသေးတဲ့အနေအထားကိုကျွန်မတို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ဘလူးပဲဖြစ်ဖြစ်ဒီအစိုးရလက်ချက်မှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လာတာတွေတော့ရှိပါတယ်။ဥပမာလွတ်တော်ထဲမှာဆိုရင်လည်းအရင်ထက်ပိုပြီးတော့လွတ်တော်မဲ့အနေအားဝင်ရွေးခံတဲ့သူတွေအရွေးခံရတဲ့သူတွေပိုပြီးတော့များလာတာတွေလည်းရှိပါတယ်။ဆိုတော့ဒါတွေကိုရောတိုးတက်မှုလို့မမြင်နိုင်ဘူးလားရှင
့်။ဟုတ်ကဲ့ရှင့်။ဆိုတော့ဒီဆိုရတက်တာမှာတော့တေချာတာကတော့အမျိုးသမီးတွေရဲ့ပါမှုကဟိုနံပါတ်အရာပေါ့နော်။အာဒီအရေးတွက်ရကတော့အရန်များလာတယ်။ဒီပေါ်မှာလည်းကျမတို့အရန်ကြိုဆိုတယ်အရန်လည်းအားတက်တယ်။ဘာဖြစ်ဖြစ်ဒါကောင်းသောဖင်လန်တစ်ခုလို့တော့ကျမတို့အနေနဲ့ယူဆတယ်ပေါ့လေ။ဒီဘက်2020မှာလည်းမျိုးသမီးတွေရဲ့ပါမှုကပိုတော်မှထပ်များလာသေးတဲ့အနေအထားဖြစ်တယ်ဆိုတော့ဘလို့ဖြစ်တာတော့ကျမတို့အရန်ကြိုဆိုတယ်ပေါ့နော်တခုရှိတာကတော့အမျိုးသမီးတွေရဲ့တိုးတက်မှုလို့အမျိုးသမီးတွေအရေးအတွက်တိုးတက်တယ်ဆိုတဲ့နေရာမှာအရေးအတွက်တစ်ခုတည်းပဲမဟုတ်ဘဲနဲ့တကယ်ဟိုပါခုနလိုမျိုးလက်တွေ့အကောင့်ကဖော်တဲ့အပိုင်းတွေမှာကသာသူတို့ကိုယ်တိုင်ပေါ့နော်အလုံးကပုံမှုပြီးတော့မှဒီထက်အားဆိုင်ထုတ်ပြီးတော့လှုပ်ဆောင်တယ်ဆိုတဲ့အဆင့်မျိုးတော့ကျမတို့ပို့ပြီးတော့ဖြစ်စေချင်တယ်အထူးဖြစ်အမျိုးသမီးခွင့်ရဆိုင်ရာကိစ္စရက်တွေပေါ့နော်ဆိုတော့ကျမတို့နားလဲတယ်တချို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကစိတ်သက်ရှိတယ်လှုပ်ဆောင်ပေးချင်တယ်တို့တော်လည်းပါတီရဲ့မူဝါဒအရပါတီရဲ့ဦးစားပေးမူဝါဒဒီကိုကျော်လွန်ပြီးလှုပ်ဆောင်နိုင်တဲ့အနေအထားမရှိတဲ့ခါကျတော့အကန့်အသတ်တွေအများကြီးဖြစ်တယ်အဲ့ဒီပုံမှာတို့ကိုယ်တိုင်ကအားမလို့အားမရတဲ့စိတ်တက်ကြရတဲ့အခြေအနေတွေအများကြီးရှိပါတယ်ပြောမယ်ဆိုလို့ရှိရင်တော့တော်တော်များများနေရာတွေမှာအမျိုးသမီးတွေကတော့တဆင့်တဆင့်တဆင့်တော့တိုးပြီးတော့မှတော့ပါဝင်လာနိုင်အောင်စူးစမ်းနေကြတာရှိပါတယ်။ငင်းကြင်းဖြစ်စဉ်ဆိုလည်းဒုနည်းလည်းကောင်းမှာပေါ့နော်။တကယ်အရေးပါတဲ့နေရာတွေမှာပြောရစ်ဆိုဖွင့်ရှိတဲ့နေရာတွေမှာဒီ negotiate ပေါ့နော်။အပြန်အလှန်ဆင်းနေနိုင်တဲ့နေရာတွေမှာအများစုမပါနိုင်ပေမဲ့လည်းတကယ်အောက်ခြေတူးနေရာတွေမှာတွေကတော့အမျိုးသမီးတွေပါဝင်မှုတွေသိချမှုရှိနေအောင်လို့တော့ကျမတို့အမျိုးသမီးဖွဲ့တွေကိုယ်တိုင်ကလည်းအများကြီးလိုက်ပြီးစူးစမ်းတာလည်းရှိပါတယ်
။ဟုတ်ကဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်။ဘလူးပဲဖြစ်ဖြစ်ဒါပြည်သူ၆ခန်းနဲ့အရက်သားအစိုးရတရက်နောက်ထပ်၅နှစ်တက်တန်းချက်ပြီးတော့လာအောင်မယ်ဆိုတော့လူခွင့်ရေးအမျိုးသမီးအခွင့်အရေးတွေပို့ပြီးတော့ကြိုတက်လာဖို့ရောကျမတို့မျှော်လင့်လို့ရနိုင်မလား။ဘလူးများတုံ့ပြန်မိပါလဲရှင
်။ဟုတ်ကဲ့ပါရှင်။ဆိုတော့ဒီလာမဲ့တက်တန်းပေါ့နော်ပြောမယ်ဆိုတော့ဒါကတော့အခုလက်ရှိအစိုးရကပဲဆက်လက်ပြီးတော့မှအုပ်ချုပ်သွားမယ်ဆိုတဲ့အနေအထားတစ်ခုပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးမှာကျမတို့အနေနဲ့ကတော့မျှော်လင့်ချက်မဲ့စကားတော့မပြောချင်ဘူးဒါပေမဲ့ကျမတို့ကိုယ်တိုင်ကအများကြီးဒီပြီးခဲ့တဲ့တက်တန်းထက်ကျမတို့ဒီအမျိုးသမီးဖွဲ့ရအများကြီးဟိုကိုဆွမ်းညံဆွမ်းရှိသလောက်ပုံမှုပြီးတော့မှတက်တိုက်တိုးနဲ့ကြိုးစားလုပ်ဆောင်ရမယ်အနေအထားတွေကိုကျမပုံမြင်လာတာပေါ့နော်အစိုးရအနေနဲ့ဒီအမျိုးသမီးလူငယ်ကလေးစသဖြင့်ပေါ့နော်သူတို့ဘာတွေလှုပ်ဆောင်ပေးမလဲဆိုတော့သူတို့ရဲ့အစီအစဉ်တွေရှိတယ် ဒီစီစဉ်လို့ကျမတို့ကတိတိကျကျဒီပေါ်မှာပုံမှန်စောက်ချစ်သွားရမယ်လို့ကျမမြင်တယ်။ပုံမှန်စောက်ချစ်ပြီးတော့မှဒါတော့မလုပ်ရသေးဘူး။ဒါတော့လုပ်ဖို့လိုတယ်ဆိုတဲ့ဟာမျိုးလည်းပဲတိတိကျထောက်ပြပေးသွားရမယ်။အဲ့လိုမျိုးလုပ်မှလည်းပဲကျမကြည့်တာအစိုးရအနေနဲ့ကဒီအရေးကိစ္စတွေကဟိုတို့အနေနဲ့မဖြစ်မနေစဉ်းစားပေးလာရတော့မယ်ဆိုတဲ့အသည့်ပေါ့နော်။အသည့်ဒီရှိလာမယ်အဲ့ဒီအတိအကျနောက်ဆက်တဲကတော့လက်တွေ့အကောင့်တွေပုံမဲ့အဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တော့ကြောက်လာနိုင်တဲ့အနေအထားဖြစ်တယ်ပေါ့အဓိကတော့ကျမတို့တွေကပုံမူပြီးတော့မှအလုံးလို့ရမယ်ပုံမူပြီးတော့မှကိုယ့်ရဲ့အလုပ်ပေါ်မှာဒီဇိုင်းမမဖြစ်ဖို့လိုတယ်ပို့ချိတ်ဆက်မှုလုပ်ဖို့လိုတယ် networking တွေအားကောင်းဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီလာမယ်တို့ရတက်တန်းမှာတော့ဒီအမျိုးသမီးနဲ့ပတ်သက်ပြီးဒီကုံတွေကအပြောင်းလဲပုံမူတိုးတက်တဲ့အနေအထားတစ်ခုကျမတို့မြင်လာလို့ရမယ်ပေါ့နော်ဒီလိုဒီအမျိုးသမီးတွေကိုစံတက်ချုပ်ချယ်ထားတဲ့ဖိနှိပ်ထားတဲ့ဥပဒေတွေလောက်ဆောင်ချက်တွေပပြအောင်လည်းပဲကျမတို့အားလုံးကတော့ဝိုင်းဝန်းကြိုးစားရမယ်ကိုယ်မူကြိုးစားရမယ်ထားတဲ့တဘောပေါ့နော်အများကြီးလောက်ဆောင်ရမယ်လို့ကျမမြင်ပါတယ်လို့ဒါမှလည်းဒီမျိုးသမီးတွေအလေးထားပြီးတော့မှလုပ်ငန်းပိုင်းဆိုင်ရာအရာလက်တွေ့အကောင့်တွေပေါ်တဲ့အစိုးရတရက်ကိုကျမတို့အနေနဲ့ရရှိမှာဖြစ်ပါတယ်
ဒီဘက်ကသွားနေအမေရိကန်တခွင်စီစဉ်မှာ COVID-19 ရောဂါကာကွယ်ဆေးထိုးပြီးဖို့ကျန်းမာရေးဝန်ထမ်းတွေဘလို့ပြင်ဆင်နေကြပြီလဲဆိုတာနဲ့ဂီတပညာရှင်ဂျွန်လန်နွန်ကွယ်လွန်ရဲ့နေ့40ပြည့်အထိမ်းအမှတ်ကြောင်းကျွန်တော်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစတင်ထိုးပေးနေပြီးကနေဒါနိုင်ငံမှာလည်းအလားတူကာကွယ်ဆေးထိုးပေးတော့မှာပါ။အမေရိကန်ပြည်ထောင်စုမှာတော့ကာကွယ်ဆေးထိုးပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေဆွေးနွေးနေတဲ့အချိန်ထဲမှာကျန်းမာရေးလုပ်သားတွေကကာကွယ်ဆေးထင်းသိမ်းဖို့နဲ့ဆေးထိုးပေးဖို့ကြိုတင်လေ့ကျင့်နေကြပါတယ်။အမေရိကန်စားသောက်နဲ့ဆေးဝါးစီမံကုကေဌာန FDA ရဲ့အကြံပေးဘုတ်အဖွဲ့ကတော့အရေးပေါ်အခြေအနေမှာ Pfizer နဲ့BioNTech ကာကွယ်ဆေးသုံးဆွဲဖို့အတွက်အကြံပြုထားပါတယ်။ဒါကြောင့် FDA အနေနဲ့ကာကွယ်ဆေးထိုးပေးဖို့ခွင့်ပြုမိန့်လာမယ့်ရက်ပိုင်းအတွင်းချမှတ်ပေးဖို့ရှိနေတာပါ။မောက်ဇိုင်းနိုင်ကျန်းမာရေးဝန်ဆောင်မှုပေးရေးအဖွဲ့ Pharmacy ဆေးဖြန့်ဖြူးရေးဌာနညွှန်ကြားရေးမှူး Vivian Lennart ကအခုလိုပြောပါတယ်
။ We get it here in the pharmacy. We have to empty the box within 90 seconds.
ဆေးတွေရောက်လာတဲ့အခါလာပို့ရပုံးနေတဲ့ကနေ freezer အေးချမ်းတဲ့ရွှေ့ပြောင်းဖို့စက္ကန့်90အချိန်ရပါတယ်။ freezer ကအပူချိန်300ဒီဂရီအောက်ရောက်ပြီးရေကဲမတ်အောက်80ဒီဂရီဆဲဆီယက်အထိရှိပါတယ်။တခခုတောင်မလာရင်ပြန်လုပ်ဖို့မလွယ်ပါဘူး။တခြားဆေးတွေဆိုရင်တော့ freezer တွေရေကဲတက်တာတွေပြန်နေလို့သုံးမရဘူးဆိုရင်ထပ်မယုံပါပဲ။အခုကာကွယ်ဆေးကတော့အဲ့လိုမဟုတ်ပါဘူး။
Pfizer ကထုတ်တဲ့ကာကွယ်ဆေးဟာဆန္ဒမှုအစီအစဉ်ကိုအောင်မြင်ခဲ့တယ်လို့အဲ့ဒီကုမ္ပဏီကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီဆေးဟာအနုပ်80ဒီဂရီလောက်ရှိတဲ့ရေခဲကန်းတွေထဲမှာအသုံးမပြုခင်အထိသိမ်းဆဲဖို့လိုအပ်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိုးပေးဖို့လိုတာကြောင့်လည်းအခုလိုအခက်အခဲကိုကျော်လွှားဖို့ကြိုတင်လေ့ကျင့်နေကြတာပါ။မောင်ဆိုင်တိုင်းကျန်းမာရေးဝန်ဆောင်မှုအဖွဲ့ Pharmacy Science Doctor Susan Mashnika
So not a lot of people have vaccinated for a large pandemic like
ဒီလောက်ပြန့်နှံ့နေတဲ့ကာယောဂါကြီးရန်ကနေကာကွယ်ဖို့လူအများစုကြီးကကာကွယ်ဆေးမထိုးရသေးပါဘူးဒီလိုမျိုးကာကွယ်ဆေးတွေအကြီးအကျယ်ထိုးပေးခဲ့ဘူးတာက H1N1 ရောဂါဖြစ်တော့မှာပါဒါကြောင့်တည်တည်ချာချာလုပ်ဖို့လိုပါတယ်ကာကွယ်ဆေးရောက်လာရင်ဘယ်လိုထိန်းသိမ်းရမလဲဘယ်လိုလုပ်ရမလဲဆိုတာတွေနဲ့ပတ်သက်ပြီးလေ့ကျင့်ကြပါတယ်တကယ်ကာကွယ်ဆေးတွေထိုးပေးရတဲ့ပုံစံမျိုးအစကနေအဆုံးအထိဒီတောက်ကြံတဲ့စနေတနင်္ဂနွေမှာလည်းလေ့ကျင့်သွားပါမယ်
။ကိုဗစ်ကာကွယ်ဆေးပေါ်ပေါက်လာတဲ့တရင်ကြောင့်ကမ္ဘာတစ်လုံးမှာဝန်တန်နေရပြီမင်းလဲကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တစ်ဝက်လောက်ကမုံမရဲဖြစ်နေကြတယ်လို့ဆိုပါတယ်။ဗြိတိန်မှာတော့ဓာတ်မတည့်တဲ့ရောဂါအဲလာဂျီရှိထားဘူးသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဘူး။ဆေးဝါးကြီးကြရေးဆိုင်ရာအာဏာပိုင်ကသတိပေးထားပါတယ်ဗြိတိန်နိုင်ငံမှာ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစတင်ထိုးပေးခဲ့တဲ့အင်္ဂါနေ့မှာပဲကာကွယ်ဆေးထိုးသူတွေကနှစ်ဦးဟာဆေးနဲ့မတည့်တဲ့လက္ခဏာတွေဆိုးဆိုးရွားရွားပြလာပြီးချိန်မှာဗြိတိန်နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုကုန်ပစ္စည်းထိန်းချုပ်ကုကဲ Agency ကအဲ့ဒီလိုသတိပေးချက်ထုတ်ပြန်လိုက်တာပါဒါပေမဲ့ဒီကာကွယ်ဆေးအမေရိကကိုရောက်လာရင်တော့ကျန်းမာရေးဝန်ထမ်းနဲ့အသက်ကြီးသူတွေကိုအရင်ဦးစားပေးထိုးသွားမှာဖြစ်တယ်လို့ဆိုပါတယ်။မ ောင်ဇာရင်စေယုံကဒေါက်တာအနီယာဝက်ဘာကအခုလိုပြောပါရယ်
Well, we're working on providing vaccine in a
phase. ယောဂကာလအတွင်းအဓိကအလုံးလုံးနေကြတဲ့တွေကိုကာကွယ်ဆေးအရင်ချိုးပေးသွားမှာပါ။ဖေတွင်နဲ့ဒေတာဆိုင်ရာအာဏာပိုင်တွေစီကညွှန်ကြားချက်ရတာနဲ့ချက်ချင်းစနိုင်ဖို့အားလုံးပြင်ဆင်ထားပါတယ်။
အမေရိကန်စားတောက်နဲ့ဆေးဝါးကုက္ကေဌာန FDA ရဲ့အထူးကြံပေးအဖွဲ့ဝင်ကလည်း Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှအရေးပေါ်အသုံးပြုခွင့်ပေးသင့်မသင့်အကြာသာပိုင်းနေ့က9နိုင်လောက်အချိန်ယူဆွေးနွေးသုံးသပ်ခဲ့ကြပြီးတဲ့နောက်မှာတော့အသုံးပြုခွင့်အတည်ပြုလိုက်ပါတယ် FDA ကွင့်ပြုချက်ရပြီဆိုတာနဲ့ Federal အစိုးရကနိုင်ငံတော်ဝန်ထိုးစည်းပေါင်း 6.4 သန်းကိုချက်ချင်းပြန်ပြူးမှာပါ Susan Mashney က
We really want to treat this vaccine as the liquid gold that it is.
ဒီကာကွယ်ဆေးကိုတံပိုးချတဲ့ရွှေရည်တွေလိုမျိုးသဘောထားပြီးသုံးဆွဲသွားမှာပါ။ဘာလို့လဲဆိုတော့ဒီရောဂါကိုကာကွယ်ဖို့ကဒီနည်းလမ်းတစ်လမ်းပဲရှိလို့ပါ
။စာသာပေးသည့်ညနေပိုင်းအထိတော့ COVID-19 ရောဂါကူးစက်ခံထားရသူ15သန်းခွဲကျော်ရှိပြီးတော့သေဆုံးသူ2,900ကျော်ရှိတာကြောင့်ကမ္ဘာပေါ်မှာအမေရိကန်ပြည်သူကဒီကရောဂါတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။အချိန်ကကြော်ကြခဲ့တဲ့ဂီတပညာရှင်ဂျွန်လန်နော်တေဆုံးတဲ့240မြောက်အဖြစ်နဲ့နယူးယောက်စင်ထရယ်ပါ့ကမှာသူ့ရဲ့ပေးသက်တွေရှိဝေးခဲ့ကြပါတယ်။ဘီတယ်စ်တေဂီတအဖွဲ့ကိုထူထောင်သူလည်းဖြစ်အဆူရောနဲ့ဂီတလည်းတီးတဲ့ဂျွန်လန်နော်ဟာအသက်40အရွယ်မှာတနက်နဲ့တိတ်ခတ်လွတ်ကြံခံရတာပါ။1940ခုနှစ်ဒီဇင်ဘာလ10ရက်ညဘက်မှာဂျွန်လန်နော်နဲ့သူစနီးယိုကိုအိုနိုရိုဟာနယူးယောက်မန်ဟတန်မှာရှိတဲ့သူတို့ရဲ့အခန်းကိုပြန်လာစဉ်မတ်ဒေးဗစ်ချက်ပမန်ဆိုသူကပြစ်ခတ်ခဲ့တာပါ။သူကွယ်လွန်သွားတာအနည်း40လောက်ကြာခဲ့ပြီဖြစ်ပေမဲ့သူဖန်တီးခဲ့တဲ့ဂီတတန်စင်တွေကတော့မပြောင်းမပြတ်ဆက်ရှိနေသေးပါဒေးဗစ်ပါကီကဂျွန်လန်နွန်ကွယ်လွန်တဲ့အကြောင်းသူ့မိလာပြောပြတာကိုအခုထိမှတ်မိနေသေးပဲလို့ဆိုပါတယ
် I was in junior high and my mother came in
ကျွန်တော်အလယ်တန်းကျောင်းတက်ပြီးချိန်ကဂျွန်လန်နွန်တနက်နေ့အပြစ်ခံရတယ်လို့အမေကလာပြောပါတယ်ကျွန်တော်မယုံနိုင်တော့အောင်ဖြစ်ရပါတယ်ဒီအတိုင်းပြန်ကြရတဲ့အဲ့ဒီအချိန်ကကျွန်တော်ဘယ်နေရာမှာရှိခဲ့တယ်ဆိုတာကိုအမြဲအမှတ်ရနေပါတယ်
။ဂျွန်လန်နွန်တနက်နေ့ပြစ်ခံရတဲ့နေရာနဲ့မလန့်မကန့်မှာနေထိုင်သူတဦးကလည်းအဲ့ဒီအချိန်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ်။ Nora Colton က
I do remember the night that it happened because I heard ambulances going by my window.
ဘယ်နေရာကဖြစ်ပျက်ဖို့မှတ်မိနေပါရယ်။လူနာတင်ကားဖြတ်သွားတာကိုကရင်ပေါက်ကနေကြားလိုက်ပါရယ်။ခူးဆန်းတာကအိမ်မက်လူနာတင်ကားလိုမျိုးအတန်ဖြစ်နေတာပါ။နောက်တစ်နေ့မှာတော့6ချားဝယ်ရဖြစ်ပျက်ကိုသိရတော့တာပါပဲ
။သူကွယ်လွန်တဲ့နေ့မနေ့ပိုင်းတုန်းကတော့ဂျွန်လန်နွန်ဟာသူ့ကိုတနက်နေ့ပြစ်သူချက်မန်ရဲ့သူတီဆိုခဲ့တဲ့တပြား Double Fantasy ပေါ်မှာလက်မှတ်ရေးထိုးခဲ့ပြီးပါသေးတယ်။ချက်မန်ကိုတော့နှစ်20နဲ့ထောင်နဲ့သက်ချမှတ်ခဲ့ပြီးတော့ဒီနေ့အတွင်းမှာတော့သူ့ရဲ့ဂရိထွန်ချက်နဲ့လွတ်ပေးဖို့ရှောက်ထားချက်ကိုပယ်ချခဲ့တာကြောင့်2022ခုနှစ်မှာထပ်မံရှောက်ထားဖို့ရှိပါတယ်။နယူးယောက်ကိုအလယ်ရောက်နေတဲ့ Ken Flagg က
I was 7 years old at the time. You know, my daughter's never.
အဲ့ဒီအချိန်ကကျွန်တော်ခုနှစ်ပဲရှိပါသေးတယ်။သမီးကအခုမှခုနှစ်ဆိုတော့ဒီအကြောင်းတွေမသိပါဘူး။ဒါပေမဲ့လည်းသူတို့ရဲ့ဂီတကတော့ဒီကနေ့အချိန်ထိမပြောက်ွယ်ပဲရှိနေပါတယ်။အားလုံးကသူတို့တချင်းတွေကိုသိကြတယ်လို့ပိတ်ကြိုက်ကြပါတယ်
။ဂျွန်လန်နွန်ရဲ့ရုပ်ကလပ်ကိုတော့မိသူကပြီးတဲ့နောက်နယူးယောက်စင်ထရယ်ပါ့ကမှာသူ့အယိုးပြတွေကိုဖြန့်ချဲခဲ့ပါတယ်ခင်ဗျာ။
ခုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အခုဆက်ခံရသူတန်း80နဲ့တေဆုံးရသူတန်းတန်းခွဲကျော်လာချိန်မှာထိရောက်မှုရှိတဲ့ကာဝယ်ဆေးတွေရလာပါပြီ။ဒီဆေးတွေအတွက်စိတ်ချရမှုအတိုင်းတာဘယ်လောက်ရှိပါသလဲ။အနုဇီဝဗေဒပညာရှင်မခင်ဇာဝင်းပြည့်ရဲ့အမြင်ကိုကြည့်အောင်နော်။
အမေရိကရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီဇင်မှာတဲမှာအခြေအနေဘယ်လိုလဲဆိုသိရမယ်ပေါ့နော်ဒါပေမဲ့သူတို့ဒီကပွင့်လင်းနေတာမျိုးရှိသွားတယ်သူတို့ဖွင့်ပြထားတဲ့ဟာမှာအဲ့တော့ data မှာဆိုလို့ရှိရင်ခုက 95% ရတဲ့နှုန်း efficacy စိတ်အာနိသင်ပြရတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့ခုကတော့ 94.1% ကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင် ရင်ရခဲ့တဲ့ကာကွယ်ဆေးတွေရှင်းရှင်းမယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေအနည်းသင်ကတော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးရဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြားလိုက်ပါတယ်ရှင
်ကာကွယ်ဆေးတစ်ခုရဖို့အတွက်အဆင့်ပေါင်းများစွာကိုကြော်ဖြတ်ရတာကြောင့်အချိန်ပေးရပါတယ်ဒါပေမဲ့ဒီ COVID-19 ကာကွယ်ဆေးကတော့တိုးတက်လာတဲ့နည်းပညာတွေကြောင့်တစ်နှစ်မပြည့်ခင်မှာရခဲ့တာဖြစ်ပါတယ်ကာကွယ်ဆေးတစ်ခုရဖို့အတွက်ဘလို့အဆင့်တွေကိုကြော်ဖြတ်ရပါသလဲ
ပမယောချကာကွယ်ဆေးတွေမှာဆိုလို့ရှင်ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အတွက်အဆင့်ပေါင်းများစွာလောက်ရတယ်တတဝါအဆင့်မှာဆန်းရတယ်တတဝါရှိအဆင့်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကဆန်းတက်ရတဲ့ဟာကအဆင့်စင်းကသူက1ဆို5နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုပွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါရှိစနစ်တွေမှာစတတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်ဆိုတာ cell တော့အရင်သွင်းရတယ် cell တော့မှသူ့ကိုအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူကဆဲလ်ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကပိန်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ
်အခုကာကွယ်ဆေးမှာတုံးတဲ့နည်းကဒီလိုအဆင့်ပေါင်းများစွာကိုဖျက်ဆီးရမလို့တော့ပါဘူး
ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရင်အဖို့တန်တယ်ဘာလို့လဲဆိုတော့သူကအခြေခံအဲ့အစင်းစင်းတစ်ခုလုံးကိုမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာဒါဒီအနေနဲ့ပြောတတဝါမဲ့စနစ်စောင်းတဲ့စနစ်စနစ်ကိုတန်းပြီးတော့ပွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ်။ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီ lotion နဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရ။ဒီစနစ်တွေအကုန်လုံးဒီအဆက်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်။ဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ချီကြတယ်။ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်။ဒီ mRNA တစ်ခုကိုယူလိုက်တယ်။ယူပြီးတော့တတဝါမဲ့စနစ်မှာတန်းပြီးစမ်းလိုက်
။ဘယ်လောက်ထိအချိန်သက်သာသွားပါသလဲ။
အချိန်ကဘလောက်တိုသွားလဲဆိုရင် January 9ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့က virus ရဲ့မျိုးဗီဇဒေတာကို internet ပေါ်တင်လိုက်တယ်တင်လိုက် January 9ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့တံပိအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘလို့လုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါလာပြီးတော့ဒါပြီးတော့ plan ဆွဲရတယ်ပေါ့plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပိုင်းအတွင်းမှာသူတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရဖေးစားဆိုလူနဲ့စေကနန်းနဲ့ဆန်းသဖို့အတွက်လုံလောက်တဲ့ data ရပါတယ်။အဲဒီကနေပြီးတော့လာပိုင်းအတွင်းမှာ phase 3ဆိုတာလူအများအများနဲ့ဆန်းသဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အခြေအနေရှိနေဆိုတော့ပြောလို့ရနေပြီ November မှာသူတို့သိကြတိကျတဲ့အခြေအနေဘလောက်ရကြိုင်တော့ဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ် November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1 ရာဂိုင်တော့ကာကွယ်ပေးတယ်တရားရာဂိုင်တော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်မရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကကျညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်
လူပေါင်းတောင်းတဲ့ချင်းစမ်းသက်ထားပြီးအတိုင်းအတာတစ်ခုထိစိတ်ချရတဲ့အနေထားကိုရောက်နေတဲ့ဒီဆေးတွေကိုဖြန့်မြူရမှာတွေ့ရတဲ့အခက်အခဲကဆေးအာနိသင်ကိုမထိခိုက်စေဖို့အတွက်အေးတဲ့နေရာမှာထားရတာဖြစ်ပါတယ်
။အဲကျွန်တော်ဒီ lab ထဲမှာစမ်းသက်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားဖို့ရဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားပါတယ်။သူကဘာလို့လဲဆိုတော့RNA ဒီမျိုးဗီဇအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူက degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲပေါ့နော်၄ degree အောက်မှာထားတယ်ဒါပေမဲ့ ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုရင်သူက4 degree မှာထားတဲ့အတွက်ကြောင့်သူတို့က4 degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်။အခုဒီ Moderna ဆိုသူတို့ကစလုပ်ကြတဲ့ဟိုကသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားသွားရမယ်အချိန်ဒီ minus 80မှာထားအောင်အပူချိန်ကိုတိုးပြီးတော့မဆန်းဘူးဟုတ်ကဲ့ lady cream မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်ဒါအတမန်မခဲတဲ့ရေခဲတက်တာအပေါ်လိုက်အောင်နေတဲ့ဆင်းဆိုအောက်ပိုင်းရေခဲတက်တာဒီ lady cream စနေကလေးရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအချိန်လေးကိုရောက်မယ်ဆိုလို့ရှိရင် minus 20 degree စနေကလေးထိထားနိုင်တယ်အဲကျွန်တော်လက်ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အထက်ကနေမှအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးအနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ဒီဆေးဟာအပူချိန်မြင့်တက်မှုတန်ဘယ်လောက်ထိခံနိုင်လဲဒီဆေးကိုထိုးထားရင်ဘလောက်တားရှိခံမယ်ဆိုတာအပါဝင်ဒီဆေးအတွက်ဆန်းတက်မှုနဲ့ဆက်ပြီးလုံနေသေးတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်သက်တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်လွတ်လပ်စွာပြောဆိုခွင့်ရဖို့ဆန္ဒပြခဲ့တဲ့ကျူဘာလူငယ်တွေနဲ့ကျူဘာအစိုးရအကြားတွေ့ဆုံဆွေးနွေးပွဲအချိန်တိုတောင်းတာအံ့ဩစရာတော့မဟုတ်ပါဘူးကျူဘာယဉ်ကျေးမှုဒုတိယဝန်ကြီးဖန်နန်ဒိုရိုဟတ်စ်နဲ့ဆန္ဒပြကိုယ်စားလှယ်တွေအကြားဆွေးနွေးချိန်24နာရီမပြည့်သေးခင်မှာပဲပြည်သူတွေရဲ့အခွင့်အရေးကိုလေးစားကြောင်းပြသနိုင်တဲ့အခွင့်အရေးကိုကျူဘာအစိုးရလက်လွတ်ခံခဲ့ပါတယ်ဆွေးနွေးပွဲအပြီးဒုတိယဝန်ကြီးရိုဟတ်စ်ဆန္ဒပြသူတွေကိုရှုံချလိုက်သလိုသူတို့တို့တွေစိုးရိမ်နေတဲ့ဆန်ဆာဖြတ်တောက်မှုနဲ့အမှုပညာသမားတွေအပေါ်ရဲတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေအပေါ်မှာလည်းအလေးမထားခဲ့ပါဘူးဆန္ဒပြသူတော်တော်များများဟာဆန်နီစီဒရိုလှုပ်ရှားမှုအဖွဲ့ဝင်တွေဖြစ်ပါတယ်အဲ့ဒီအဖွဲ့မှာစာရေးဆရာတွေပကြီးဆရာတွေဂီတသမားတွေနဲ့ပြည်သူတွေပါဝင်ပါတယ်အမှုပညာလှုပ်ရှားမှုတိုင်းကိုစည်ရင်သွင်းအသိပေးတင်ပြရမယ်ဆိုတဲ့ဥပဒေအပအဝင်သူတို့အပေါ်အစိုးရကန့်တတ်ချုပ်ချယ်နေတာကိုလက်မခံဘဲမခံမရဖြစ်နေသူတွေပါလွတ်လပ်စွာပြောဆိုခဲ့တဲ့ဂီတပညာရှင်ဒဲနစ်ဆိုလစ်ဂွန်ဇာလက်စ်အပအဝင်ထင်ရှားတဲ့အဖွဲ့ဝင်တွေကိုအကျဉ်းချခဲ့တာကြောင့်ဆန္ဒပြပွဲတွေမကြသေးခင်ကဖြစ်ပွားနေတာပါဆိုလစ်ဟာကျူဘားနိုင်ငံနဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုနေတဲ့အပေါ်အစိုးရထက်ခါတလဲလဲပြစ်မှတ်ထားစောင့်ကြည့်နေပြီးနိုဝင်ဘာလ9ရက်မှာတော့သူ့ကိုဖမ်းဆီးခဲ့ပါတယ်ဖမ်းဆီးပြီး3ရက်ကြာပြင်ပနဲ့ဆက်သွယ်ခွင့်မရခဲ့ဘဲတိတ်မကြခင်မှာတော့မလေးမစားလုပ်မှုနဲ့သူ့ကိုထောင်ရှစ်လချမှတ်လိုက်ပါတယ်သူ့နဲ့မကပဲကျူဘာအာဏာပိုင်တွေကဒါဇင်နဲ့ချီတဲ့သတင်းသမားတွေလူအခွင့်အရေးလှုပ်ရှားသူတွေကိုပါဖမ်းဆီးခဲ့ပါတယ်သူတို့ဟာ solis ဖန်စီခံရတဲ့အကြောင်းကိုပိုသိကျင်နေသူတွေဖြစ်ပြီးသူ့လွတ်မြောက်ရေးကိုတောင်းဆိုနေသူတွေလည်းဖြစ်ပါတယ်အစိုးရကဒီလိုကြမ်းကြမ်းတမ်းတမ်းတုံ့ပြန်ပေမဲ့ solis အတွက်ဆန္ဒပြတာတွေနဲ့လွတ်လပ်စွာပြောဆိုခွင့်အတွက်ဆန္ဒပြတာတွေကတော့ဆက်လက်ဖြစ်ပွားနေသေးပါရတဖွဲ့ရလည်းနှိမ်နှင်းမှုနဲ့ဖန်စီမှုတွေကိုဆက်လုပ်နေသေးဖြစ်ပါတယ်ကျူဘာအစိုးရကဒီလိုဖိနှိပ်ချုပ်ချယ်နေတာကို Amnesty International အဖွဲ့အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကကန့်ကွက်ရှုတ်ချကြပါတယ်အမေရိကန်အစိုးရကတော့ပိုပြီးကျင်းမာတဲ့ရည်တည်ချက်ထားရှိပါတယ်လူအခွင့်အရေးလှုပ်ရှားသူဒဲနစ်ဆိုလစ်ဂွန်ဇာလက်စ်ကိုထောင်ချလိုက်တာကိုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုကျူဘာအစိုးရကနှိမ်နှင်းနေတာကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတယ်လို့နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကသူ့ရဲ့ကြေညာချက်မှာထည့်သွင်းရေးသားထားပါတယ်ဆိုလစ်ကိုမတရားထောင်ချတာကိုရုတ်သိမ်းပြီးပြန်လွှတ်ပေးဖို့လဲကျူဘာအစိုးရကိုတိုက်တွန်းထားပါတယ်အမေရိကန်အစိုးရကကျူဘာပြည်သူတွေနဲ့အတူတသားတည်းရည်တည်ပါတယ်ကျူဘာပြည်သူတွေသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးကိုအသုံးချနေတဲ့အပေါ်မတရားတုံ့ပြန်တာကိုအမေရိကန်နိုင်ငံကဆက်လက်ရှုတ်ချသွားပါမယ်လို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ကမ္ဘာပေါ်ကတခြားဒီမိုကရေစီမိတ်ဖက်နိုင်ငံတွေကလည်းကက်စထရိုအစိုးရနဲ့ဆက်ဆံရမှာလူအခွင့်အရေးကိုကြိုတင်စည်းကမ်းချက်အဖြစ်သတ်မှတ်ပါကျူဘာအစိုးရကိုပြစ်တင်ဝေဖန်မှုတွေပိုလုပ်ကြပါလို့လည်းဝန်ကြီးဖွန်ပီယိုကတိုက်တွန်းထားပါတယ်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုသင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုသင်ပြပေးမှာပါ။ COVID-19 ကာယကံထံခံခဲ့ရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အတက်တဖန်ပြောင်းလဲမှုတွေစတင်ကြဖို့ကုလသမဂ္ဂအကင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီကာယောဂါရဲ့ရက်ခတ်မှုနဲ့ရေရှည်အကျိုးဆက်တွေအကြောင်းဒီဇင်ဘာ7ရက် online forum ဆွေးနွေးပွဲမှာအတွင်းမှုချုပ်ကအခုလိုပြောကြားလိုက်တာပါဒါအပြင်ဒီကာယောဂါကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရက်ခတ်မှုတွေဟာတိတ်ကိုကြီးမားသလိုဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုကျော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်COVID-19 ကာဝယ်ဆေးကို EU ဥရောပသမ္မတအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်နက်တည်းမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂယ်လာ မာကယ်က Brussels ထိပ်သီးအစည်းအဝေးပြီးတောက်ကြနေမှာပြောပါတယ်။ COVID-19 ကာယောဂါကြောင့်ရိုးရင်းနေတဲ့စီးပွားရေးပြန်ပြီးနလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေခြေစပေးနေက EU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်မှုထိန်းချုပ်ရေးဟာရန်ကုန်မှာအားအနည်းဆုံးဖြစ်နေပြီးဒီလိုမလုပ်နိုင်တာဟာစီးပွားရေးကိုပါထိခိုက်စေနိုင်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသတိပေးလိုက်ပါတယ်။အခုဆိုနိုင်ငံတွင်ဒီရောဂါကူးစက်မှုကတသိန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက2220ရှိနေပါတယ်။မြန်မာနဲ့အိန္ဒိယကြားမူရဆေးမှန်ခိုးကူးမှုထိန်းချုပ်နိုင်ရင်းနဲ့ထောက်လှမ်းရေးသတင်းတွေအပြန်အလှန်ပြောင်းလဲကြဖို့အတွက်သဘောတူခဲ့ကြတယ်လို့ အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကစက်တင်ဘာလမှာသတင်းထုတ်ပြန်ပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းမျိုးသက်ပါ။
This program has come to you from the Voice of America, Washington.